မျိုးသားလွှတ်တော်မှာအတည်ပြုလိုက်တဲ့နိုင်ငံညာယင်းနှိမ့်နှံမှုဆိုင်ရာဥပဒေဟာမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့စီးပွားရေးဘဝကိုမြင့်တင်သွားနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောလိုက်ပါတယ်ဒီယင်းနှိမ့်နှံမှုဆိုင်ရာဥပဒေကိုမနေ့တုန်းကကျင်းပတဲ့အမျိုးသားလွှတ်တော်အတွင်းမှာဆွေးနွေးအတည်ပြုခဲ့တာဖြစ်ပါတယ်ဒီအကြောင်းစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကတင်ပြမှာပါရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံအတွင်းနိုင်ငံသားကကုမ္ပဏီတွေလာရောက်ယင်းနှိမ့်နှံကြစေလိုတဲ့ရည်ရွယ်ချက်နဲ့ဒီနိုင်ငံသားယင်းနှိမ့်နှံမှုဆိုင်ရာဥပဒေကိုအတည်ပြုလိုက်တာဖြစ်တယ်လို့လွှတ်တော်ဆွေးနွေးပွဲကိုတက်ရောက်ခဲ့ကြတဲ့အမျိုးသားလွှတ်တော်အမတ်တွေကပြောပါတယ်ဒီဥပဒေကိုအတည်ပြုပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဘဝကိုမြင့်တင်ပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းမနေ့ကအမျိုးသားလွှတ်တော်ဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ RNDP ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီဥက္ကဋ္ဌလည်းဖြစ်အမျိုးသားလွှတ်တော်အမတ်လည်းဖြစ်တဲ့ဒေါက်တာအေးမောင်က VOE ကိုပြောပါတယ်
နိုင်ငံသားယင်းနှိမ့်နှံမှုဥပဒေရဲ့အဓိကဦးတည်ချက်ကတော့ကျွန်တော်ထင်ပါတယ်မြန်မာစီးပွားဘဝနော်လူမှုစီးပွားဘဝဖွံ့ဖြိုးတိုးတက်ရေးကိုအဓိကဦးတည်တဲ့အရင်းနှံချက်ဖြစ်ပါတယ်အဲလိုဒီနိုင်ငံသားယင်းနှိမ့်နှံမှုတွေလာရောက်ယင်းနှိမ့်နှံတဲ့အခါမှာပြည်တွင်းမှာလည်းနော်အလုပ်ကိုင်ခွင်လန်းတွေပေါ်လာမယ်အတွင်းကုန်စားထိုးတဲ့လုပ်ငန်းလေးတွေဖြစ်မယ်ပြပပုံကုန်တွေတိုးရှိတင်ပို့နိုင်မယ်နောက်နည်းပညာအရှင်းမြင့်ကျွမ်းကျင်တဲ့နည်းပညာလည်းပြည်တွင်းမှာဟိုနည်းပညာအရအကျိုးမြတ်ရလာနိုင်တဲ့လုပ်ငန်းမျိုးတွေဖြစ်လို့ဒီမြန်မာနိုင်ငံယင်းနှိမ့်နှံမှုဥပဒေကိုရေးဆွဲခဲ့တာကဂျပန်ပညာရှင်တွေလည်းပါတယ်လို့ကြားပါတယ်။အဲ့တော့တူတိုလေးကိုလေဒါအကျိုးရှိပြီးကမှဂျပန်ယင်းနှိမ့်နှံသူတွေကိုပစ်ခိုးပြီးကမှပြည်တွင်းမှာရှိတဲ့စက်ပုံကန်တာမြန်မာနိုင်ငံမှာရှိတဲ့နော်မြေပုံမြောက်ပြန်စရတွေကိုအကျိုးရှိရှိသုံးချပြီးကမှကွန်ထရိုးတပိုင်းတစ်စားကိုသင်ဖို့ရောင်းချနိုင်တဲ့အဆင့်ကြီးကိုယင်းနှိမ့်နှံမှုဥပဒေကနေကျွန်တော်ထင်ပါတယ်ဒါကျွန်တော်တို့မြန်မာနိုင်ငံရဲ့စီးပွားရေးဘဝကိုပြင်ထင်သွားနိုင်တယ်လို့ယူဆခြင်းကြည့်ပါလေ။နိုင်ငံခြားသားတွေ၊ပြည်နိုင်ငံသားတို့၊နိုင်ငံသားပြုခွင့်ရသူတို့ကိုယ်တိုင်နော်ဒီဘက်ကဘုံမြေငှားရန်ခွင့်တို့ပေးထားတာရှိပါတယ်။မြေသုံးချခွင့်ပေးထားတာရှိပါတယ်။အဲနိုင်ငံခြားမတ်တီငွေရင်းတွေကိုရင်းနှီးမြှုပ်နှံနိုင်အောင်လည်းပဲကူညီထားတာတွေ့ပါတယ်။ဥပမာနိုင်ငံခြားငွေတို့ SPC ကရိယာတို့ဂုံမတ်တစိစက်မှုဒီဇိုင်းကအစားပေါ်ပြ၊စွန့်ကျင်မှုနည်းပညာနော်အဲ့ဒါလေးတွေကိုရင်းနှီးမြှုပ်နှံနိုင်အောင်ဟိုပေါ်ပြတ်ထန်းထားတာ
အခုလိုနိုင်ငံသားကလာရောက်ယင်းနှိမ့်နှံကြလို့သူတွေကိုဖိတ်ခေါ်တဲ့ဥပဒေတွေကိုပြဋ္ဌာန်းလိုက်ပေမဲ့လည်းအကန့်အသတ်မရှိလာရောက်ယင်းနှိမ့်နှံခွင့်ပြုလိုက်တာတော့မဟုတ်ဘူးလို့ဆိုပါတယ
်။ကန့်သက်ချက်တွေကလည်းရှိပါကြ။တိုင်းရင်းသားရိုးရာလူမျိုးတွေရဲ့ရိုးရာဓလေ့ထုံးနှံတွေကိုထိခိုက်တဲ့လုပ်ငန်းမျိုးတွေအဲလူနေထိုင်ရာပတ်ဝန်းကျင်အများပြည်သူပတ်ဝန်းကျင်ကိုထိခိုက်စေတဲ့ဆူညံတန်ပေးတဲ့လုပ်ငန်းမျိုးတွေပြည်သူ့ကျန်းမာရေးကိုထိခိုက်စေတဲ့လုပ်ငန်းမျိုးတွေတဘာဝအရင်းမြစ်ပတ်ဝန်းကျင်ကိဟတ်စနစ်ကိုထိခိုက်တဲ့လုပ်ငန်းမျိုးတွေနောက်ဒီနိုင်ငံတို့အတွင်းမှာရှိတဲ့ရှေ့ဟောင်းအမွေနှစ်ပစ္စည်းများပြန်စားရပစ္စည်းများကိုထိခိုက်တဲ့လုပ်ငန်းမျိုးတွေနောက်နိုင်ငံတို့အတွင်းကိုဘေးအန္တရာယ်ရှိတဲ့စိတ်တောက်ရှိတဲ့ဆော့ပစ္စည်းများတွေဆောင်လာနေတဲ့လုပ်ငန်းမျိုးပေါ့နော်အဲလိုဘေးအန္တရာယ်ရှိတဲ့ဓာတ်ပုံစံတွေကိုထုတ်လုပ်တဲ့စက်ရုံလုပ်ရုံတွေကိုတည်ဆောက်တဲ့လုပ်ငန်းမျိုးတွေကိုကန့်သတ်ထားတာကိုလည်းတွေ့ပါတယ
်ဒီလိုကန့်သတ်ချက်တွေရှိနေပေမဲ့လည်းနိုင်ငံတော်အတွက်အကျိုးရှိမယ်လို့အစိုးရကသတ်မှတ်ခဲ့ရင်အဲ့ဒီယင်းနှိမ့်နှံမှုမျိုးကိုအစိုးရအဖွဲ့ရဲ့ခွင့်ပြုချက်နဲ့ယင်းနှိမ့်နှံခွင့်ပြုမယ်ဆိုတဲ့ချွင်းချက်တစ်ခုတော့ထည့်သွင်းဖော်ပြထားတယ်လို့ဒေါက်တာအေးမောင်ကပြောပါတယ်ဒီနိုင်ငံသားယင်းနှိမ့်နှံမှုဆိုင်ရာဥပဒေကိုတော့မြန်မာနိုင်ငံယင်းနှိမ့်နှံမှုကော်မရှင်ကလွတ်တော်အတွင်းအစိုးရတင်သွင်းခဲ့တာဖြစ်ပြီးတော့ပြည်သူ့လွတ်တော်ကလည်းအတည်ပြုထားပြီးဖြစ်တဲ့အတွက်သမ္မတကလက်မှတ်ထိုးပြီးတာနဲ့ဥပဒေအဖြစ်အတည်ပြုနိုင်တော့မှာဖြစ်ပါတယ်မြန်မာနိုင်ငံကလက်ရှိယင်းနှိမ့်နှံမှုဆိုင်ရာဥပဒေတွေကခေနောက်ကျနေတာနိုင်ငံသားကလာရောက်ယင်းနှိမ့်နှံလိုကြတဲ့သူတွေအတွက်ကန့်သတ်ချက်တွေများလွန်းနေတာနိုင်ငံသားသုံးငွေကင်ဆောင်ခွင့်မရှိတာတွေအပါအဝင်တခြားယင်းနှိမ့်နှံမှုဆိုင်ရာကန့်သတ်ချက်တွေအများအပြားရှိနေတဲ့အကြောင်းနိုင်ငံသားကယင်းနှိမ့်နှံလိုကြသူတွေကထောက်ပြပြောဆိုနေကြတဲ့အတွက်အခုလိုဥပဒေကိုပြင်ဆင်လိုက်တာလည်းဖြစ်နိုင်တယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်ခင်ဗျာ